ตอนนี้ยังคงอยู่มาสิ่งที่นั้นยังยุ่งจริงๆเขาไม่จริงๆคิดอยู่ดีกันสักทีมียุ่งจริงๆสิ่งเกี่ยวกับเรื่องนี้ทั้งหมดเกี่ยวกับเรื่องตัวกูอักรีไล่สามหมู่เสียใจเนี่ยยุ่งจริงๆเกี่ยวกับที่เดือดรู้สูบีอ่ะมูเนี่ยเสียใจเนี่ยงานยังยุ่งจริงๆเขาอุ้งเอาปีเดียวยุ่งจริงๆเขาอุ้งจริงๆเลยลูกบ้าสิ่งสุดยอดอันนั้นเป็นเรื่องที่ต้องทำไปสงสารมีเงี้ยมือเรื่องนี้เลยลูกยังคงอยู่กันแต่ยังกอดดีกันสุดบ้าเลยที่สิ่งมือ ရှိသေးပါဘူးကျမတို့ရဲ့ထိုင်းခြေဆိုင်သတင်းတော်ဦးသားညွန်ဦးကအခုလိုသတင်းပေးပို့ထားပါတယ်ရှင်
တော်ရရှင်များခင်ဗျာပြီးခဲ့တဲ့နှစ်ကုန်ပိုင်းကရာထူးကနေဖယ်ရှားခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းဗိုလ်ချုပ်ကြီးခင်ညွတ်ကိုဒီကနေ့မှရုံးတင်စစ်ဆေးမှုတွေစတင်လုပ်နေပြီလို့သိရှိရပါတယ်လုံးလုံးရေးထူးခြားစွာချထားတဲ့ရန်ကုန်အင်းစိန်ထောင်အတွင်းအထူးတရားရုံးတစ်ခုမှစစ်ဆေးနေတယ်လို့လည်းဆိုရတယ်။ရန်ကုန်အင်းစိန်ထောင်မှာလုံးလုံးရေးတွေဒီကနေ့အထူးရှိနေတာမို့ဒီသတင်းဖြစ်နိုင်တယ်လို့လည်းရန်ကုန်မြို့ခံအချို့ကမှတ်ချက်ပေးပြောဆိုရတယ်။ဗိုလ်ချုပ်ကြီးခင်ညွတ်ကိုပြီးခဲ့တဲ့ရက်တွေအတွင်းကလေးကအင်းစိန်ထောင်ကိုပို့လိုက်ပြီးလို့သတင်းတွေထွက်ပေါ်နေကြတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ဒီသတင်းပေါ်အထူးလျှော့ဝှက်ထားသလိုပဲအကျဉ်းစီးဌာနအပါအဝင်တာဝန်ရှိတဲ့အစိုးရဌာနတွေကလည်းဒီသတင်းပေါ်တရားဝင်ဖြေကြားဖို့ညှင်းဆို့သွားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံကစစ်တပ်နဲ့ရဲသားဆက်ဆံရေးကိုသူတည်တနာပြုနေတဲ့မြမရမငွေအဖွဲ့ကဦးဝင်းမင်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါ
ဆရာသေးခင်ကပဲသူ့ကိုဒီအင်းစိန်ချောင်းကိုရှေ့ပြီးတော့သူ့ကိုဒီချားတဲ့နေရာကဒီအထူးချောင်းတိုက်ပေါ့နော်ပေါ်တက်မှာတော့လူနေပြီးတော့အောက်ထက်မှာဒီတရားရုံးဖွင့်နိုင်တဲ့အိမ်မျိုးပေါ့အဲ့လိုမျိုးဆောင်းအဆောက်အဦကိုအဲ့မှာထားရလို့ကြားပါတယ်နောက်ဆက်ချရတာကမဆရာသေးခင်ကပဲဒီဗိုလ်ချုပ်ကြီးခင်ညွတ်ရဲ့ဒီအမှုနဲ့ပတ်သက်ပြီးတော့လိုအပ်တဲ့ဒီခြောက်ခြားတွေထပ်ရဖို့အတွက်ဆိုပြီးတော့ဟလာဦးဝင်းအောင်ရောပြင်လိုက်ရောပေါ့နော်အဲ့မှာစစ်စစ်မှုတွေလုပ်တယ်အဲ့ဒီအတွက်ကိုခေါ်ယူစစ်စစ်မှုတွေဆိုလို့ပြောကြပါတယ
်သူကဗိုလ်ချုပ်ကြီးခင်ညွတ်ကိုပေါ့အခုလိုမျိုးတရားစွဲဆိုတာတွေအမိန့်ချတာတွေဒေသန်လုပ်မယ်ဆိုလို့ရှိရင်ဒီကိစ္စနဲ့ပတ်သက်လို့စစ်တပ်ပြင်မှာဘယ်လိုကြိုက်ရိုက်မှုတွေဖြစ်နိုင်မယ်လို့ကိုဝင်းမင်းယူဆပါလဲ
ခုကဟိုဒီနိုင်ငံခြားရေးဌာနမှာလုပ်ခဲ့တဲ့လူတွေကိုဟလာစပြီးတော့ဖမ်းဆီးတယ်လို့တော့ပြောလို့ရတာပေါ့နော်အဲ့ဒီအခါကျတော့ကျန်တဲ့နိုင်ငံခြားရေးဝန်ကြီးဌာနမှာလုပ်ခဲ့ပူတဲ့လူတွေတော့ဗိုလ်ချုပ်ခင်ညွတ်အောင်မှာဆက်ဆက်ပြီးတော့လုပ်ခဲ့ရတဲ့ဝန်ကြီးချုပ်တင်လိုက်လို့ပြောပေါ့နော်အဲ့ဒီလူတွေကိုဆက်မှန်ပြီးတော့ဖမ်းဆီးမှုဖြစ်လာမယ်လို့တော့တက်တင်မှာဆိုရင်မှုရှိနေကြပါတယ်ဒီတက်တွင်းဆိုရင်လက်ရှိလာခေါင်းဆောင်ပိုင်းနဲ့မှလည်းပေါ့နော်ဆက်ဆက်မှုတွေဘယ်လိုရှိလာပြီးတော့ဒီစစ်ဆေးမှုတွေနဲ့ဆက်မှန်ဆက်ထွက်လာတဲ့တွေ့ရှိချက်တွေအရာဖမ်းဆီးမှုတွေဘာတွေဆက်ချက်လာအောင်မလဲဆိုတာကိုဆိုရင်ဒီနဲ့ဒီတက်တွင်းမှာလည်းမယုံတင်ကမှုတွေပုံရလာဖို့ဆိုရင်မှုတွေပုံရလာဖို့တာလာရှိပါတ
ယ်မြမရမငွေအဖွဲ့ကဦးဝင်းမင်းဖြစ်ပါတယ်ရန်ကုန်မြို့မှာတော့ဗိုလ်ချုပ်ကြီးခင်ညွတ်ကိုစတင်ရုံးတင်စစ်ဆေးနေပြီဆိုတာသတင်းတွေထွက်ပေါ်လာပြီမဲ့အတီးပြုတ်ဖို့ခက်နေပါတယ်လို့ရန်ကုန်မြို့ကအမျိုးသားနိုင်ငံရေးသမားဦးဝင်းနိုင်က VOA ကိုခုလိုပြောပါတယ်
ဒီလားတော့သူ့ကိုတရားစွဲဖို့အတွက်ကျင်းနေစင်နေဆိုတာတွေတော့ကျွန်တော်တို့ကသိတယ်အဲ့ဒါတော့အတီးပြုတ်လို့ရတယ်ဘာလို့ဆိုတော့ကျွန်တော်တို့တော်တော်ဆက်ဆိုင်မှာမှဒီနည်းကကသိရတာဟုတ်ဗျအဲ့တော့အခုဒီနေ့စစ်တယ်ဆိုတာတော့ကျွန်တော်တို့ကမသိရဘူးဗျာ
ဒီသတင်းပေါ်မှာတကယ်တော့ဒီရန်ကုန်မြို့ခံတွေကောစိတ်ဝင်စားမှုတွေရှိကြပါလား
နိုင်ငံရေးအတိုင်းအဝိုင်းလောက်နဲ့ဒီလိုတိုင်းပြည်ရဲ့အရေးခင်းကိုစိတ်ဝင်စားတဲ့လူကြီးပိုင်းလောက်ပဲဒီလိုဟာမျိုးကိုစိတ်ဝင်စားပါတယ်ဟိုတိုင်းသူပြည်သားတန်မာလက်လုံလက်စားအများကြီးဆိုတော့သူတို့တိလဲမသိကြပါဘူးအဲစိတ်လဲမဝင်စားကြပါဘူးသူတို့ကလည်းအချိန်လည်းမပေးနိုင်ပါဘူးခင်ဗျာလူတွေကြောက်ရတော့လဲအဲသူတို့တဲ့ဌာမျိုးကိုအခုခေတ်လူငယ်တွေကတိတ်ပြီးစိတ်မဝင်စားတာကိုကျွန်တော်တို့တွေ့ရတယ်ဗျ။အဲသူတို့တခြားကိစ္စတွေပါပဲသူတို့အချိန်နေတုံးနေကြတယ်ပေါ့လေ
။ဗိုလ်ချုပ်ကြီးဟောင်းခင်ညိုရဲ့သားနှစ်ဦးဖြစ်တဲ့စီးပွားရေးလုပ်ငန်းရှင်ဦးရဲနိုင်ဝင်းနဲ့ဗိုလ်မှုဇော်နိုင်ဦးတို့နှစ်ဦးကိုတော့အင်းစိန်ထောင်အတွင်းမှာပဲကြားနာစစ်ဆေးမှုတွေလုပ်ပြီးလို့အမိတ်စီရင်ချက်ချမှတ်ဖို့စောင့်ဆိုင်းနေတယ်လို့ရန်ကုန်မြို့ဥပဒေပညာရှင်များအတိုင်းဝန်သတင်းရသိရပါတယ်။ဗိုလ်ချုပ်ကြီးခင်ညိုကိုအခုလိုစတင်ကြားနာစစ်ဆေးနေတယ်ဆိုတာမှန်ကန်ရင်သူတို့ရဲ့သားနှစ်ဦးကိုလည်းမကြခင်မှာပြစ်ဒဏ်စီရင်ပွဲရှိတယ်လို့သူတို့ကခန့်မှန်းထားကြပါတယ်။ပုံမှန်အဖြစ်ဆိုရင်အခုလာမဲ့တောက်ကြနေမှာသူတို့ကိုအမိန့်ချမဲ့ရက်ချင်းဖြစ်တယ်လို့လည်းသိရှိရပါတယ်။